ရန်ကုန်မြို့မှာတနတ်ထီမှန်ပြီးတေဆုံးသွားတဲ့ဂျပန်သတင်းတောက်မစ္စတာကင်ဂျီနာဂါကြီးတေဆုံးသွားရတာနဲ့ပတ်သက်ပြီးတွေ့မြင်ခဲ့ရသူမျက်မြင်သက်သေတဦးရဲ့သတင်းစာရှင်းလင်းပွဲကိုပြီးခဲ့တဲ့တောက်ကြာနေ့ကတိုကျိုမြို့မှာရှိတဲ့လွှတ်တော်အမှတ်များအဆောက်အအုံမှာပြုလုပ်ခဲ့ပါတယ်။ဒီအကြောင်းကိုနိုဝင်ဘာလ12ရက်နေ့ညပိုင်းဂျပန်ရုပ်သံ NHK ကလွှင့်ထုတ်သွားခဲ့ပါတယ်။မျက်မြင်သက်သေရဲ့အမည်မျက်နာတွေကိုဖော်ပြထားခြင်းမပြုဘဲသူပြောတဲ့မူလအတန်ကိုလည်းဖြစ်ထားပါတယ်။တက်သေးကဂျပန်လိုအခုလိုပြောပါတယ်
この男性によりますと、事件の前日、
長井さんが出てきて、死ねる時は、サナチャーニのタポを焼いている時は、やはり海岸に行って、スペシベントとね、スターポンもの、サランエポン、ドディオね、やはり海岸に行って、ネロン、ネチェン、ネチェン、ソーミーじゃわの。あれをと言うわけね。ティビア、アタヌネ、ルーティミチニャとはから、長井さんが出てきて、家計、サナチャーニのタポを焼いている時は、やはり、この、ちのセベントとね、スターポンを焼いている、焼茶茶碗に行って、長井さんを、掃除、နေတာပေါ့နော်ဟုတ်ကဲ့အဲ့တော့အဲ့လိုစောင့်ကြည့်နေတာကို長井さんကလည်းသူရိတ်မိရင်ဗျာရိတ်မိပြီးတော့သူလည်းဒီအကက်ခတ်ပြီးတော့ဒီတင်းတင်းလေးကြံပြီးတော့သူလည်းရှောင်နေတာပေါ့နော်ဒီသူစောင့်ကြည့်နေမှတည်တဲ့အတွက်အဲ့တော့သူကဒီအတန်းနဲ့မြေတမြပြောတာခင်ဗျာ
ဘာသာပြန်ပြီးသူဟာတိုကျိုမြို့ကကိုမင်းတန်ဖြစ်ပါတယ်မြင့်မြင့်တက်သေးဆိုသူဟာဂျပန်သတင်းတောက်မစ္စတာနာဂါကြီးရဲ့စကားပြန်ဖြစ်တာမို့ဂျပန်လိုပြောဆိုသွားနိုင်ခြင်းမှာသူဟာမစ္စတာနာဂါကြီးနဲ့အတူရှိနေသူလည်းဖြစ်ပါတယ်သူကမစ္စတာနာဂါကြီးရဲ့သတင်းအေဂျင်စီဖြစ်တဲ့ APF ကတိုကျိုမြို့ကိုခေါ်ဆောင်လာပြီးသတင်းစာရှင်းလင်းပွဲလုပ်ပေးခဲ့တာလို့သိရပါဗျ။သူအကြောင်းအတန်းလွှင့်ထားတဲ့ဌာနဖြစ်တဲ့ NHK ရုပ်သံဌာနကအကြံပေးတူဖြစ်တဲ့မြန်မာစကားပြောတတ်သူဂျပန်လူမျိုးဥရွှေဘကိုသတင်းစာရှင်းလင်းပွဲနဲ့ပတ်သက်ပြီးမေးကြည့်တဲ့အခါမှာအခုလိုပြောပြပါဗျ။ဆရာတို့ NHK အနေနဲ့ပေါ့လေ။သူနဲ့ရောကိုယ်တိုင်တွေ့ခဲ့ပြီလား
။ဟုတ်ပါဘူး။NHK တကူတာမဟုတ်ဘူး။သူကသတင်းစာရှင်းလင်းပွဲကိုလုပ်လိုက်တာပါ။အ
ဲ့ဒီသတင်းစာရှင်းလင်းပွဲမှာသူကိုယ်တိုင်တက်တာလားခင်ဗျာသတင်းစာရှင်းလင်းပွဲ
။ဟုတ်ကဲ့။ဟောနာမည်မပြောဘူးဆိုပြီးတော့တဲ့ယူရေကိုလည်းမပြောဘူး။သတ်ပုံရိုက်ထည့်ရကမှာတော့အပေါ်ပိုင်းအယုတ်မင်းသာပိုင်းကိုမရိုက်နဲ့ဆိုပေကျွင်းကျင်နဲ့သတင်းစာရှင်းလင်းပွဲလုပ်တာပါခင်ဗျာ
။ဟုတ်ကဲ့။
အဲ့တော့အကောတော့ APF ဆိုတဲ့နာဂါယီဆန်စာချုပ်ချုပ်သားတဲ့ news agency company ကတာဝန်ယူပြီးတော့လုပ်ပေးတာပါခင်ဗျာ
။ဟုတ်ကဲ့အဲ့ဒီသတင်းစာရှင်းပွဲမှာအဓိကဘာတွေပြောသွားလဲဆိုတာကိုဆရာအနေနဲ့ပြန်ပြောပြလို့ရမလားခင်ဗျာ
။ဟုတ်ကဲ့ရပါစေခင်ဗျာ။လာ26ရက်နေ့မှာရန်ကုန်မြို့ဟိုရုပ်ရှင်ရုံရှိမှာဒီတော့ interview လုပ်နေတဲ့ဂျပန်တို့ချင်းရတဲ့ပုံကိုတွေ့တဲ့သူကိုနိုင်ငံရဲ့ကိုနိုင်ငံရဲ့ဂျပန်စာသင်ခဲ့ဘူးတယ်ဆိုတော့ဂျပန်တို့သူ့ကိုစကားပြောတယ်တဲ့ကိုကြီးပေးမလားတက်စတာရှိမစကားတော့ကိုကြီးပေးမလားတော့ပြောတဲ့အခါမှာကိုကြီးပေးပါတော့နာဂိုင်ဆန်ပြေလိုက်တော့အဲ့ဒီ26နဲ့29ရက်နေ့ရက်တိုင်းတိုင်းသူကနာဂိုင်ဆန်ကိစ္စကိုဒါကပြန်တော့ဒါညုံတော့နေတော့ပေးတယ်တော့သူပြောပြပါလေခင်ဗျာပြီးတော့နောက်ဆုံးနာဂိုင်ဆန်အပိခံရတဲ့အခါမှာသူနဲ့စေပေးစင်အားပဲတော့ကွာတဲ့နေရာမှာရှိခဲ့တဲ့အကြောင်းစစ်တပ်ကလာတဲ့အတွက်သူကတတိပေးတဲ့အခါမှာနာဂိုင်ဆန်ကပုံကြီးတွေကိုတန်သာတော်တွေကိုအနိခရိုက်နေတော့ဖြစ်နေတော့သူကအန်ဒီရရှိတယ်ဗျာတော့ပြောလိုက်တဲ့အခါ okay okay တော့အော်နာဂိုင်ဆန်ပြေးလိုက်တယ်ပြီးတော့သူကနေနေတော့မိရတော့စောစောတွေ့ပြေးတော့ပြောလိုက်တယ်တော့သူပြောပြပါလေခင်ဗျာ
NHK အတန်းလွှင့်ဌာနကအကြံပေးဥရွှေဘပြောပြသွားတာပါတိုကျိုမြို့ကိုရောက်နေတဲ့မြန်မာစကားပြန်ကိုမြန်မာသတင်းသမားတွေကလည်းလူကိုယ်တိုင်တွေ့နိုင်မှုကြိုးစားနေတယ်လို့သိရပါတယ်တိုကျိုမြို့ကမိုးတောက်ကျဲဂျာနယ်တာဝန်ခံအေဒီတာဦးစိုးဝင်းရှိန်ကအခုလိုပြောပြပါတယ
်ဒီကကတော့သူတို့ကတော့ဒီနာဂိုင်ခန်းကြီးဆန်ကိုဒါမျိုးပြစ်ဒဏ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့နားအဖောက်ကိုဒီအထောက်အထားအခိုင်အလုံနဲ့ဒီနိုင်ငံတကာတရားရုံးအထိဒီအဆွေဘုတ်အတွက်သူတို့ကအကုန်လုံးပြင်ဆင်တာပေါ့နော်
ဦးစိုးဝင်းရှင်ပြောပြသွားတာပါလက်တလောအနေနဲ့မြန်မာစကားပြန်ကို APF သတင်းဌာနကတာဝန်ယူစောင့်ရှောက်ထားပြီးလုံခြုံရေးအရာဘယ်သူနဲ့မှတွေ့ဆုံခွင့်မပေးဘူးလို့စုံစမ်းသိရှိရပါတယ်ခင်ဗျာ